အမေရိကန်နဲ့တခြား G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံတွေကယူကရိန်းကိုဒေါ်လာဘီလီယံ50ချိတ်မီချပေးမယ်လို့ကျန်စပရင်းနဲ့ G7 ထိပ်သီးညီလာခံမှာထင်ညာခဲ့ပါတယ်ဒီချိတ်ငွေအတွက်အနောက်နိုင်ငံတွေကထိန်းချုပ်ထားတဲ့ရုရှားပိုင်ဆိုင်မှုတွေကရတဲ့အတိုးနဲ့ယူကရိန်းကတန်းပစ်ဆာမှာပါအီတလီနိုင်ငံပူလီယာကပန်းဖြေစခန်းမှာထင်းပါတဲ့ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့ညီလာခံပထမနေ့မှာ G7 ခေါင်းဆောင်တွေနဲ့သမ္မတဂျိုးဘိုင်ဒန်တွေ့ဆုံပြီးမှအခုလိုထင်ညာချက်ထွက်လာတာပါအနောက်မဟာမိတ်နိုင်ငံတွေအနေနဲ့ယူကရိန်းကိုငွေကြေးထောက်ပံ့ပေးဖို့နဲ့ယူကရိန်းကချင်းငွေပြန်ဆက်ရမှာထိန်းချုပ်ထားတဲ့ရုရှားပိုင်ဆိုင်မှုဒေါ်လာဘီလီယံ280ကနေရတဲ့အတိုးကိုသုံးဖို့သူ့အစီအစဉ်ကို G7 ခေါင်းဆောင်တွေသဘောတူရေးသမ္မတဘိုင်ဒန်တွန်းအားပေးနေတာဖြစ်ပါတယ်။ရုရှားစီကထိန်းချုပ်ထားတဲ့ပိုင်ဆိုင်မှုတွေကရမယ်အတိုးဟာတစ်နှစ်ကို3ဘီလီယံလောက်ရှိမယ်လို့ခန့်မှန်းပါတယ်။ဒါကြောင့်ဒေါ်လာဘီလီယံ50ချင်းငွေအတွက်ယူကရိန်းက10နှစ်လောက်ပြန်ဆက်ဖို့ဒါမှမဟုတ်ရုရှားကစစ်ရော်ကြီးပြန်ပေးချိန်တိပြန်ဆက်မှာဖြစ်ပါတယ်။